အာဆီယံနိုင်ငံသားရေးဝင်ကြီးအစည်းအဝေးကျင်းပနေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့ဘုံးပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့လူ၄ဦးထပ်မံဒဏ်ရာရသွားခဲ့ပါတယ်။ဘုံးပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့မတင်ကားသူ၂ဦးကိုထိုင်းအာဏာပိုင်တွေဘက်ကဖမ်းဆီးထားပြီးစုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေပါတယ်လို့ထိုင်းဝင်ကြီးချုပ်ပရာယွတ်ချန်ဦးချကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ AFP သတင်းဆောင်ပါကိုအခြေခံပြီးကိုရနိုင်ပြောပြပေးပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့အရှေ့တောင်အာရှနိုင်ငံများအဖွဲ့အားဆီယံနိုင်ငံသားဝင်ကြီးတွေရဲ့ဒေသတွင်းအစည်းအဝေးကျင်းပနေချိန်မှာပဲဒီကနေ့မနက်ပိုင်းကစပြီးတော့ဘုံးပေါက်ခွဲမှုတွေဖြစ်ပွားခဲ့ပါတယ်။အသေးစားဘုံးပေါက်ခွဲမှု6ကြိမ်ဖြစ်ပွားခဲ့ပြီးတော့အဲ့ဒီဘုံးပေါက်ခွဲမှုတွေကြောင့်လူ၄ယောက်ထပ်မံဒဏ်ရာရသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဘန်ကောက်မြို့မှာဒီကနေ့ဖြစ်သွားခဲ့တဲ့ဘုံးပေါက်ခွဲမှုနဲ့ပတ်သက်ပြီးထိုင်းဝင်ကြီးချုပ်ပရာယွတ်ချန်အိုချာကတော့အခုလိုပြောပါတယ်
။ဘုံးစားการที่เกิดขึ้นจากการที่มีระเบิดใน5ครั้งใน9
เนี่ยงาคู่มาบ้งโคลงတွေ့ပါတယ်တချို့လည်းပေါက်ကွဲပြီးတချို့ကတော့မပေါက်ကွဲပါဘူးဒီဘုံးပေါက်ကွဲမှုတွေကြောင့်လူတချို့လည်းဒဏ်ရာရသွားပါတယ်ဒဏ်ရာရတဲ့တွေကတိတ်မများဘူးဆိုပေမဲ့တယောက်ပဲဖြစ်ဖြစ်ဘယ်နှယောက်ပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ကတော့လက်မခံနိုင်ပါဘူးရဲတပ်ဖွဲ့အနေနဲ့ဒဏ်ရာရတဲ့သူတွေကိုကုသဆောက်ရှောက်ဖို့လည်းကျွန်တော်အမိန်ပေးထားပါတယ
်မနေ့ခြားသာပြည်နေ့နောက်ပိုင်းကတော့ထိုင်းရဲဌာနချုပ်အပြင်ဘက်မှာပေါက်ကွဲသေးတဲ့ဘုံးတလုံးကိုတွေ့ရှိခဲ့ပြီးတဲ့နောက်ဒါနဲ့ဆက်ဆက်ပြီးတော့လူနှယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ထိုင်းဝင်ကြီးချုပ်ပရာယုတ်ကပြောပါတယ်
จากการติดตามการดําเนินการทั้งหมดเมื่อคืนมาเราสามารถจับกลุ่มผู้ต้องสงสัยได้
2คนนี่ไงเยตัพพอဆက်လက်စုံစမ်းခဲ့ပြီးတော့ကျွန်တော်လူနှစ်ယောက်ကို24နာရီအတွင်းဖမ်းနိုင်ခဲ့ပါတယ်လူတန်းကသူတို့လုံနိုင်တဲ့လောက်အကောင်းဆုံးလုပ်နေတယ်ဆိုတော့ကိုဒါကပြသနေပါတယ်ဒီလူတွေကိုလည်းစုံစမ်းစစ်ဆေးနေပါတယ
်ဒီဖမ်းဆီးလိုက်တဲ့သူနှစ်ယောက်ဟာမလေးရှားနိုင်ငံနဲ့အင်တာမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်ရာပြည်နယ်တွေကဖြစ်တယ်လို့လဲထိုင်းရဲ့တပ်ဖွဲ့အကြီးအကဲဂျာဒစ်ချာဂျင်ဒါကအတည်ပြုပါတယ်ထိုင်းနိုင်ငံတောင်ပိုင်းကအဲ့ဒီဖီနယ်ဒီမှာလွန်ခဲ့တဲ့15နှစ်လောက်ခရေကမွတ်စလင်ခွဲထွက်ရေးတပ်ဖွဲ့တွေကတဘုံထားခဲ့ကြတာပါဘန်ကောက်မြို့မှာပောက်ကွဲမှုဖြစ်ပွားခဲ့တာဟာဒေသတွင်းမှာအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့ဒေသတွင်းအစည်းအဝေးနဲ့တခြားဆက်ဆက်တဲ့အစည်းအဝေးတွေကျင်းပနေခြင်းနဲ့လည်းတိုက်ဆိုင်နေတာပါဒီအစည်းအဝေးတွေကိုတော့အာဆီယံနိုင်ငံသားဝင်ကြီးတွေဖြင့်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုတောင်ကိုရီးယားနိုင်ငံသားဝင်ကြီးကန်ဂျုံဟွာဩစတြေးလျနိုင်ငံသားဝင်ကြီးမရီစ်ပိန်းနဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီတို့လည်းထက်ရောက်ဆွေးနွေးနေကြတာပါဒါပေမဲ့လည်းဒီဘုံပေါက်ကွဲမှုတွေကြောင့်အာဆီယံနဲ့ဒေသတွင်းခေါင်းဆောင်တွေရဲ့အစည်းအဝေးကိုတစုံတရာထိခိုက်ခြင်းတော့မရှိခဲ့ဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့လည်းဒီလိုဘုံခွဲတိုက်ခိုက်မှုကဘလို့မှလက်ခံနိုင်စရာမရှိတဲ့အတွက်တာဝန်ရှိတဲ့သူတွေကိုဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်
။ Everyone needs to think about it ทําไม5ปีที่ผ่านมาเรื่องแบบนี้มันลดน้อยไปหรือแทบจะไม่มีเลยแล้วทําไมมีในช่วงนี้
လုံးဝငါနဲ့ပြဒီလိုမျိုးဘုံပေါက်ကွဲမှုတွေလုံးဝမရှိတဲ့လောက်ထိရောသွားခဲ့ပြီးမှအခုကျမှဘာကြောင့်ပြန်ဖြစ်လာတာလဲဒီကနေ့ဘာတွေဖြစ်နေတယ်ဆိုတာကိုခင်ဗျားတို့ကြည့်ဖို့လိုပါတယ်ကျွန်တော်တို့စီမှာအာဆီယံနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွေကျင်းပနေပြီးဒါကကျွန်တော်တို့ရဲ့တခြားမိတ်ဆွေနိုင်ငံတွေနဲ့ဆွေးနွေးဖို့အတွက်အရေးပါတယ်ဆွေးနွေးမှုလည်းဖြစ်ပါတယ်အရင်တုန်းကဒါမျိုးမဖြစ်ပဲအခုမှဘာဖြစ်လို့ဒါမျိုးဖြစ်ရတာလဲကျွန်တော်အနေနဲ့ဒီကိစ္စကိုဆက်ဆက်တဲ့သူမှန်သမျှပေါ်ထုတ်သွားနိုင်မှုတွေလည်းစုံစမ်းစစ်ဆေးသွားဖို့လိုပါတယ်
အာဆီယံစည်းဝေးကိုထိုင်းနိုင်ငံမှာနောက်ဆုံးကျင်းပခဲ့တာက2009ခုနှစ်ကဖြစ်ပါတယ်။အဲဒီတုန်းကလည်းထိုင်းနိုင်ငံမှာနိုင်ငံရေးတက်မမှုတွေဖြစ်ပွားနေပြီးတော့အင်ဂျီနီယာဆန္ဒပြတဲ့သူတွေကအာဆီယံစည်းဝေးကျင်းပနေတဲ့ပတ်တရားမြို့ကညီလာခံကျင်းပရာအဆောက်အုံတွေတွင်းကိုဝင်ရောက်ပြီးတော့ဆန္ဒပြတာတွေနဲ့လည်းကြုံခဲ့ရပါသေးတယ်ခင်ဗျာ။